ကိုဗစ်တတိယလအချိန်မြင့်ဖြစ်ပေါ်နေတဲ့မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နာရီတွင်ဓာတ်ခွဲနမူနာပေါင်း 12,394 ဦးကိုစစ်ဆေးခဲ့တာမှာရောဂါပိုးကူးစက်သူ 3,689 ဦးကိုတွေ့ရှိခဲ့တယ်လို့ကျန်းမာရေးနဲ့အာရသာဝန်ကြီးဌာနကဒီကနေ့ည7နာရီမှာထုတ်ပြန်ပါတယ်။ဒါအပြင်လွန်ခဲ့တဲ့24နာရီတွင်သေဆုံးသူ330ဦးရှိခဲ့ကြောင်းလည်းထည့်သွင်းဖော်ပြထားပါတယ်။လက်ရှိဖြစ်ပေါ်နေတဲ့ COVID-19 တတိယလမ်းကြောင်းကနေ့ချိန်ရှိသေဆုံးသူအများအပြားရှိနေတာမှာထင်ရှားတဲ့နိုင်ငံရေးခေါင်းဆောင်တွေအပါအဝင်မနုပညာရှင်အများအပြားလည်းပါဝင်ပါတယ်။နိုင်ငံကျော်လူရှင်တော်လည်းဖြစ်ရုပ်ရှင်သရုပ်ဆောင်လည်းဖြစ်တဲ့ဦးမြင့်တာဟာဒီကနေ့ဩဂုတ်လ၂ရက်နေ့နေ့လယ်ပိုင်းကကွယ်လွန်တော့ခဲ့ပါတယ်။လွန်ခဲ့တဲ့တစ်လလောက်အတွင်းဦးမြင့်တာလိုပဲထင်ရှားတဲ့အနုပညာရှင်တွေနဲ့စာရေးဆရာအများအပြားလည်း COVID-19 နဲ့သေဆုံးခဲ့ကြရပြီးဖြစ်ပါတယ်။မကွေးတိုင်းမကွေးမြို့မှာတော့ COVID-19 နဲ့သေဆုံးသူတရက်အတွင်း13ယောက်ရှိခဲ့တယ်လို့ပရဟိတအဖွဲ့တွေကပြောပါတယ်။မန္တလေးတိုင်းကျော်ဝယ်မြို့မှာလည်းကျန်းခိုင်ရေးပါတီအမဟောင်းတူအပါအဝင် COVID-19 ကြောင့်သေဆုံးသူကနေ့အချိန်ထိ26ဦးရှိခဲ့ပြီလို့ဒေသခံလူမှုကွန်ရက်ရေးအဖွဲ့တွေကပြောပါတယ်။မြန်မာနိုင်ငံအတွင်း COVID-19 ကိုစနစ်တကျတကယ်ပြန့်ပြန့်ဆစ်ဆင်းနိုင်ခြင်းမရှိတာအပြင်သေဆုံးသူစီးရင်ကိုလည်းတိကျစွာပြုစုနိုင်ခြင်းမရှိတာတွေကြောင့်ရောဂါပိုးကူးစက်သူနဲ့သေဆုံးသူအရေအတွက်ဟာကျန်းမာရေးဌာနကနေ့စဉ်ထုတ်ပြန်နေတဲ့စီးရင်တက်ပုံများနိုင်တယ်လို့ကျန်းမာရေးပညာရှင်တွေနဲ့ပရဟိတအဖွဲ့တွေကခန့်မှန်းထားကြပါတယ်။နိုင်ငံအတွင်း COVID-19 တတိယလိုင်းဖြစ်ပေါ်နေတာကြောင့်စစ်ကောင်စီကဩဂုတ်လ၈ရက်နေ့ထိအများပြည်သူရုံးပိတ်ရဲ့အဖြစ်တိုးမြင့်တက်မှတ်ထားသလိုစာတင်ကြောင်းတွေကိုလည်းဩဂုတ်လ၈ရက်နေ့ထိပြင်ပင်ထားပါတယ်။ဒါအပြင်ပြည်내တိုင်းဒေသကြီးအသီးသီးကမြို့နယ်ပေါင်း100ကျော်မှာလည်း Stay at home မလို့အဖက်နေရင်အပြင်မထွက်ရအမိန့်ထုတ်ပြန်ထားပြီးဖြစ်ပါတယ်ခင်ဗျာ။